ဘုံကျဲပြီးတော့တိုက်ခိုက်နေတဲ့အကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒဇယ်မြို့စိတ်နှံကျွာကျေးရွာကိုစစ်တပ်ဘက်ကတိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာဒေသခံအရသာပြည်သူ9ဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရာရတာတွေရှိပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မကွေးတိုင်းမြိုင်မြို့နယ်နဲ့ရေစကြိုမြို့နယ်အဆက်မှာလည်းစစ်တပ်က၄ကြောင်းတိုက်ခိုက်မှုတွေလုပ်ပါတယ်။စကိုင်းတိုင်းနဲ့မကွေးတိုင်းတွေကစီရင်အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်။
တော်တာရှင်များခင်ဗျာစကိုင်းတိုင်းဒဇယ်မြို့နယ်နဲ့ကျွန်းလာမြို့နယ်အဆက်မှာရှိတဲ့စိတ်နှမ်းကျေးရွာကိုမနေ့ဇန်နဝါရီ၄ရက်နေ့လယ်ပိုင်းကတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီစစ်တပ်ကနေ၄ကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့အရက်ဒေသခံအရက်သားတွေသေဆုံးခဲ့တယ်လို့ဒဇယ်မြို့ခံတွေကပြောပါတယ်စိတ်နှမ်းကျေးရွာစာတင်ကျောင်းကိုဘုံကျဲချိန်မှာစာတင်ကျောင်းအနီးကနေအိမ်တွေအပေါ်ကိုကြားရောက်ပောက်ကွဲခဲ့တာလို့ဒဇယ်မြို့ခံတဦးကအခုလိုပြောပါတယ်
နေ့နေ့တော့ငါဒီဟိုအောင်မှစိတ်နှမ်းရွာစိတ်နှမ်းရွာအောင်မှဒီရောင်းတိုက်ခိုက်မှုလုပ်သွားဟိုဘော2နာရီနဲ့မိနစ်40ဆက်ဝဲရှင်မှုဒီတိုင်းပြစ်သွားတာပြစ်တော့တိမ်နှလုံးနေနှလုံးကြီးလောင်ပြီးတော့ဟိုဟာဒီပြည်သူလည်းတော်တော်ထိခိုက်ဒဏ်ရာရလောလောဆယ်ထိတော့သေဆုံးနေလဲများနေအပြင်မှာ9ဦးဒီဟိုဒီဖုံးကြောင်ဘက်မှာ2ဦးလိုကြားတယ်2ဦးဆိုကလောမောနအရင်နေနှလုံးနဲ့အရင်ကပြည်သူတွေကတော့ဟိုဒီတိုင်းထိတော်တော်ထိရပေါ့နော်ထိနိုင်ရပေါ့သူပေါင်ငိုင်းရပုံဆိုတော့ပြည်သူရသားပြည်သူတွေပဲထိခိုက်တယ်ဒါမှတိုက်ပွဲမရှိဘူးဒီမှာစာတင်ကောင်းကိုကျေးရပေါ့နော်စာတင်ကောင်းရှေ့ဘက်ကအိမ်နှလုံးထိရပေါ့
စိန်နှန်းကျေးရွာဟာတိုင်းနယ်အစင်ရှိတဲ့ကျေးရွာတွေဟာဖြစ်ပြီးပေါင်ငိုင်းရဘုံနှလုံးကျဲချခဲ့တာဖြစ်တဲ့အတွက်အခုလိုသေဆုံးဒဏ်ရာရတာတွေဖြစ်တာလို့ဒေသခံတွေကပြောပါတယ်။ဒါအပြင်ဒဇယ်မြို့ထဲမှာလည်းကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်သေဆုံးဒဏ်ရာရတာတွေရှိပြီးစစ်ရေးတင်းမာနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။တစ်ဆက်တည်းမှာပဲဇန်နဝါရီ၄ရက်နေ့လယ်ပိုင်းကမကွေးတိုင်းမြိုင်မြို့နယ်နဲ့ရေစကြိုမြို့နယ်အဆက်မှာလည်းစစ်တပ်က၄ကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်မြိုင်ရဲ့ရေလကြိုးရဲ့ပခုတ်ဘူးဆက်ကရှင်းမလောင်ရှင်မပြည့်တော့တာရွာကအဲ့နန်းရှင်းမလောင်ရှင်နဲ့တဲစုတွေပါလေပတ်ချလဲကုန်းကြတာအဲ့ရှင်းမလောင်မှာ30လောက်ရှိတယ်ကျွန်တော်တို့အကုန်လုံးကဘွဲ့တွေကတော်လိုင်းဘွဲ့တွေကဖျက်တော့တာကြအပေါ်မှာဆန်ကျုပ်တောင်ရလို့ကြားတယ်အဲ့ဒါမှ2 5ရှစ်တက်ကရေလကြိုးတက်ကကားနဲ့ရိခါပို့ခြင်းလို့ကြားရိခါပို့ရင်းနဲ့ဒီလေကြောင်းအပြစ်ကူပေးတာပေါ့
စစ်တပ်တက်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးအဖွဲ့တွေဝိုင်းဝန်းပိတ်ဆို့ထားပြီးရိခါလာရောက်ပို့ဆောင်တဲ့ကားတွေကိုကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းဆွဲတိုက်ခိုက်တာတွေရှိတဲ့အတွက်အခုလိုလေကြောင်းကနေပစ်ခတ်ရှင်းလင်းပြီးမှမြေပြင်ဝေဟင်ကနေတဆင့်စားနပ်ရိခါလက်နက်တွေပို့ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ